မြန်မာနိုင်ငံနောက်ပိုင်းရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အရသားတွေသေဆုံးနေရမှုတွေအပေါ်စိုးရိမ်ပူပန်မိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမြန်မာရော UNHCR ရဲ့ပြောခွင့်ရာအန်ဒရီမဟစ်စစ်ကတောက်ကြနေကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် We are concerned at the reports of mounting civilian casualties and growing displacement triggered by the latest escalation of clashes in western Myanmar according to
recent reports of mounting civilian casualties and growing displacement triggered by the latest escalation of clashes in western Myanmar according to recent reports of mounting civilian casualties and growing displacement triggered by the latest escalation of clashes in western Myanmar according to recent reports of mounting civilian casualties and growing displacement triggered by the latest escalation of clashes in western Myanmar according to recent reports of mounting civilian casualties and growing ရတားတွေကိုအကာအကွယ်ပေးဖို့တက်ဆိုင်သူအလုံးကို UNHCR ကထပ်မံမြစ်တာရက်ခံလို့ကြောင်းဂျနီဗာမြို့အခြေဆိုင် UNHCR အဖွဲ့ပြောခွင့်ရအန်ဒရီမဟစ်စက်ကပြောသွားတာပါမြန်မာအာဏာပိုင်တွေရဲ့အဆိုအရမလ15ရက်နေ့အထိဦးဝေစွန့်ခွာပြေးရသူပေါင်း6,100ကျော်ရှိခဲ့လို့ပြီးခဲ့တဲ့တစ်လကတည်း1,000ကျော်ပိုများလာတာပါဦးဝေစွန့်ခွာထွက်ပြေးရသူတွေဟာသူတို့အတွက်မရှိမဖြစ်တဲ့နေရာထိုင်ခင်းအစားအသောက်ရေနဲ့တကူရေတန်ရှိပစ္စည်းတွေလိုအပ်နေတယ်လို့ UNHCR ကိုပြောကြောင်းနဲ့သူတို့တွေဟာအနီးအနားကျွာတွေကစာတင်ကျောင်းတွေဖုန်ကြီးကျောင်းတွေနဲ့လက်သက်ခံထားတဲ့အိမ်တချို့မှာခိုးကန့်နေကြရတာဖြစ်ကြောင်း UNHCR ကပြောပါတယ်ခင်ဗျ